ကချင်ပြည်နယ်ပူတာအိုမြို့နယ်ကစစ်တေးဒုက္ခသည်၃000လောက်နေရပြန်နိုင်ရေးအတွက်ခရိယံခိုင်ပေါင်းစုအဖွဲ့ကနှိမ့်နိုင်ပေးခဲ့တာကြောင့်တချို့ကတော့ဒီကနေ့ပဲနေရက်ကိုပြန်ဖို့နိုင်ခဲ့ပါပြီလို့ကချင်မြစ်ချင်းခရိယံအဖွဲ့ချုပ်ဦးဆောင်သူကVOA မြန်မာပိုင်းကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုရင်းရံပြပြပေးပါရှင်။
စစ်ပွဲတွေကြောင့်ကချင်ပြည်နယ်ပူတာအိုမြို့နယ်စွန်ပီယန်နယ်လုံရှာရန်ကျေးရွာနှစ်ခုကနေထွက်ပြေးလာသူတွေနေရပြန်နိုင်ရေးအတွက်မြကြီးနားခရိုင်အသင်းတော်များကောင်စီကစစ်ကောင်စီနဲ့ကချင်လက်နက်ကိုင်နှစ်ဖွဲ့အကြားညှိနှိုင်းပေးခဲ့ကြောင်း ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်KBC ကဆရာတော်ခလန်ဆမ်ဆောင်ကပြောပါတယ်။ဒုက္ခသည်အများစုကမြကြီးနားမျိုးပေါ်ကိုရောက်နေကြတာဖြစ်ပြီးတချို့ကဒီနေ့ပဲနေရပြန်ပို့နေပြီလို့သူကပြောပါတယ်။
ပထမဆုံးမှာရောက်နေတဲ့သူများလည်းအဲ့ဒါကျင်းတဲ့တုတ်ဖို့မယ်နောက်တစ်ပတ်ကျတော့တုတ်ပြန်ဖို့မယ်ကျွန်တော်ဒီနေ့ကျင်းနာခရံပြင်တော်များကောင်းစီဒါဥဆောင်ဒီမှာ
လုံချာရန်ရွာကထွက်ပြေးလာသူကတော့1000ဝန်းကျင်ရှိတယ်လို့KBC တာဝန်ရှိသူကပြောပါတယ်။အချိန်ကြာလာတာနဲ့အမျှတောထဲမှာတင်းရှောင်နေရသူတွေရဲ့စားဝတ်နေရေးကပိုပြီးခက်ခဲလာပါတယ်။သူတို့ရဲ့အသက်ရှင်ရပ်တည်ရေးအတွက်အဓိကရည်ရွယ်ပြီးစစ်ကောင်စီနဲ့ကချင်လက်နက်ကိုင်တရားရေးအကြား
ခရီးရန်အသင်းတော်တွေကညှိနှိုင်းလှုပ်ဆောင်ပေးခဲ့တယ်လို့ဆိုပါတယ်။နေရာပြန်ရေးကိစ္စကလွယ်ပြီးတခြားကိစ္စတွေညှိနှိုင်းပေးတာမရှိကြောင်း
အစောနှစ်ဖက်ဒီလက်နက်ကိုင်အဖွဲ့ရဲ့သဘောတူညီမှုတော့ရတယ်လို့တော့ကျွန်တော်တို့အဲ့လိုတော့ဟိုဘောအဒီခံယူတာပါဒါကြောင့်မကျွန်တော်လို့ဆောင်ရှင်ဖြစ်တယ်။ဒါနဲ့ဆက်ဆုံးသဘောတူဆိုတာတို့ချင်းသဘောတူတာတော့မဟုတ်ဘူးကျွန်တော်တို့ကြားရတဲ့အနေဒီလိုဒီနေရပြန်ဖို့အတွက်ညီညော်ပြန်ဖို့အတွက်လှုပ်ဆောင်ဖို့အတွက်သဘောတူတာလို့ပြောတာ။အခုနေ့မတ်လတဲ့မှာပဲပူတာအုံမြို့နယ်စွန်ပီယန် ောတောင်တွေထဲထွက်ပြေးခဲ့ရတာပါ။လမ်းပန်းဆက်သွယ်ရေးကိုလည်းနှစ်ဖက်စလုံးကပိတ်ထားခဲ့တာကြောင့်ဘူတာဦးမြို့ပေါ်မှာကုန်တင်းလုံးတွေတက်ခဲ့သလိုစစ်ပြေးဒုက္ခတွေလည်းဆန်းတဲ့ရိခါပြတ်တောက်တာတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။